to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာဆင်နိုင်ပါတယ်ရှင်ဒီမှာ engine နိုင်ပါ
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယမှာအငင်းပွားပွဲနိုင်ငံသားဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကြောင့်အနည်းဆုံးလူ23ဦးသေဆုံးခဲ့ပြီဖြစ်ပါတယ်အီရတ်မှာဝန်ကြီးချုပ်အစ်စ်ကိုရွေးချယ်မဲ့ကန့်သက်ချိန်မတိုင်ခင်ထောင်နဲ့ချီတဲ့ပြည်သူတွေချီတဲ့ဆန္ဒပြခဲ့ကြပါတယ်ကရင်နှစ်19နှစ်အထိမ်းအမှတ်အဖြစ် KNU ကရင်မြို့သားအစည်းအရုံးကထုတ်ပြန်တဲ့ကြေညာချက်မှာတိုင်းရင်းသားတွေကိုယ်ပိုင်တန်းတူခွင့်ရရှိဖို့တောင်းဆိုထားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့တူတင်ပြပေးတော့မယ်နော
်ကောင်းပါပြီရှင်ကဘာတဝဲမှာဒုက္ခတွေတွေရှေ့ဆက်ပညာသင်ကြားနိုင်ရေးအတွက် qualification passport အစီအစဉ်ကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးကတိုးချဲ့ဆောင်ရွက်နေကြောင်းပြောကြားလိုက်တာနဲ့ပတ်သက်လို့သတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့
ကျွန်တော်တို့2016ကနေ2021ကို NESB ဆွဲပြီးတော့ account ထဲပေါ်နေတာကတော့ကျွန်တော်တို့ရဲ့ပညာရေးပေါ့။အဲဒီပညာရေးအောင်မြင်ဖို့ကျွန်တော်တို့လွတ်တော်ဘက်ကနေပြီးတော့ဝန်ကြီးဌာနကိုဥပဒေ
ဒါကတော့ပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်နဲ့တွေ့ဆုံမျိုးမြန်းထားတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါမြမပြည်ကပေးစာဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်း30ချက်ထူးခြားစံပြကမ္ဘာသတင်းများစာရာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်။
ဆန္ဒပြပွဲတွေမလုပ်ကြဘူးအစိုးရကတားမြစ်နေတဲ့ကြားကပဲအငင်းပွားပွဲအိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပဒေအစ်စ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတင်းငင်နေတွေကဆက်လက်ပြုလုပ်ခဲ့ကြပါတယ်သူတို့ကိုဆန့်ကျင်တဲ့ဥပဒေလို့မွတ်စလင်တွေကယူဆနေကြတဲ့အဲ့ဒီနိုင်ငံသားဖြစ်ခွင့်ရှိရေးဆိုင်ရာဥပဒေမူကြမ်းကိုအိန္ဒိယလွှတ်တော်ကအတည်ပြုပေးခဲ့ပြီးတဲ့နောက်တရင်နှစ်ပတ်နီးပါးကြာပြုလုပ်လာခဲ့တဲ့အကြမ်းဖက်ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူ23ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်ဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းသူ့ရဲ့အမျိုးသားရေးဝါဒီဘာရတီယာဂျနတာပါတီ BJP ပါတီဝင်တွေနဲ့လူထုစည်းဝေးတစ်ခုပြုလုပ်ခဲ့တာမှာဥပဒေတစ်ကိုခုခံကာကွယ်ပြောကြားခဲ့ပြီးအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေကိုနိုင်ငံသားတိုင်းကလေ့စားလိုက်နိုင်ကြဖို့တိုက်တွန်းခဲ့ပါတယ်။အစ်စ်ပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဥပဒေအရမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာရှိနေစဉ်အတွင်းသူတို့အပေါ်ဘာသာရေးအရနှိပ်ကွပ်မှုတွေရှိခဲ့ကြောင်းတက်တဲ့အထောက်အထားပြနိုင်ရင်ဟိန္ဒူခရစ်ယာန်နဲ့တခြားလူနည်းစုဘာသာဝင်တွေအနေနဲ့နိုင်ငံသားအဖြစ်လျှောက်ထားခွင့်ရှိကြမှာဖြစ်ပါတယ်။ဒါပေမဲ့ဥပဒေတစ်ကမွတ်စလင်တွေကိုထက်သွင်းဖော်ပြထားခြင်းမရှိပါဘူး။အလိမ်ညာတွေအကြောက်တရားတွေပြန်ပွားအောင်လုပ်နေသူတွေအနေနဲ့သူ့ရဲ့အတိတ်ကလောက်ရတွေကိုပြန်ကြည့်ကြစေလို့ကြောင်းတကယ်လို့အဲ့ဒီလောက်ရတွေထဲမှာခွဲခြားဆက်ဆံနေဆိုတဲ့အထောက်အထားတွေ့ခဲ့တယ်ဆိုရင်ကဘာကိုချပြလိုက်ကြပါလို့ဝန်ကြီးချုပ်မိုဒီကလူထုစည်းဝေးအတွင်းပြောကြားခဲ့ပါတယ
်။အင်းနီးနိုင်ငံတွေကဝင်ရောက်လာသူလူနည်းစုတွေကိုနိုင်ငံသားအဖြစ်ခွင့်ပြုရေးကိစ္စမှာဘာသာရေးရာခွဲခြားမှုရှိနေတယ်ဆိုတော့အစိုးရဥပဒေသစ်ကိုစန့်ကျင်စနစ်ကန့်ကွက်နေသူတွေထဲမှာအမျိုးသမီးတွေလည်းတက်ကြွနဲ့ပါဝင်နေတာတွေ့ရပါတယ်။မွတ်စလင်တွေမှအပကျန်တဲ့ဘာသာဝင်တွေကသာနိုင်ငံသားအဖြစ်လက်ခံတာဟာတရားမျှတမှုမရှိဘူးလို့ညူဒေလီမြို့ဂျမာယာမီလာအစ္စလမ်တက်ကသူအကြောင်းသူတူကပြောပါတယ်။အနေအောင်ဝတ်ဆုံချုံလာတဲ့အဲ့ဒီကျောင်းသူကအစိုးရရဲ့ဒီလုပ်ရဟာအိန္ဒိယနိုင်ငံရဲ့အခြေခံအဆောက်အုံတွေကိုဖျက်ဆီးနေတယ်လို့လည်းဆိုပါတယ်။ဆန္ဒပြပွဲမှာမွတ်စလင်အမျိုးသမီးအများပြားပါဝင်ခြင်းဟာထူးခြားမှုတစ်ရပ်ဖြစ်ပြီးအစဉ်လာအဖြစ်တော့ဒီအမျိုးသမီးတွေဟာလူစုလူဝေးကိုရှောင်ကျဉ်ပြီးအိမ်တွင်းမှသာနေလိမ့်ရှိတာပါ။အိန္ဒိယရဲ့ဥပဒေကသူတို့ကိုဒုတိယဒန်းစားနိုင်ငံသားအဆင့်ကိုကြားရောက်စေမယ်ဆိုတဲ့ဆိုရင်ကြီးကြောင့်အခုလိုမျိုးသူတို့လမ်းပေါ်ထွက်ဆန္ဒပြလာတာဖြစ်ပါတယ်။ကောင်းစီပေါ်မှာခြုံထားတဲ့တက္ကသိုလ်ကျောင်းသူအများပြားဟာဒီဆန္ဒပြပွဲစတင်ဖြစ်ပွားခြင်းကစပြီးအမျိုးသားတွေနဲ့ဒန်းတူရင်ပေါင်တန်းပါဝင်ခဲ့တာဖြစ်ပြီးအ ਨੇ စုံကျောင်းသူကျောင်းသား200လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပေမဲ့ရဲတွေကတော့သူတို့အနေနဲ့အင်အားကိုမတုံးမဖြစ်အခြေအနေမှာတုံးလိုက်ရတာဖြစ်တယ်လို့ပြောပါတယ
်။ဣရတ်နိုင်ငံမှာဂျာဘီယာဝန်ကြီးချုပ်အစ်စ်ရွေးချယ်ရမယ်ညသကောင်ကန့်သက်ချိန်မတိုင်ခင်ထောင်နဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဟာမြို့တော်ဘက်ဒန်နဲ့ရှေ့ဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်တောင်ပိုင်းဒေသတွေမှာအော်တိုဘာလကတည်းကဖြစ်ပေါ်နေကြတာမှာအကျင့်ပြတ်ချဆမှုအစိုးရရဲ့ဆန်းဆောင်ရည်ညံ့ဖျင်းမှုနဲ့အလုတ်ကန်ရှားပါမှုတွေကိုအဓိကထားဆန္ဒပြနေကြတာပါ။ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒူမာဒီဟာပြီးခဲ့တဲ့တောက်ကြနေ့ကအရာတို့ကအနားယူသွားခဲ့တာပါ။ Tamara, Bahram Saline, Lotto and Inele, Tamatara chain doing when you don't take go, Yuche, Kapo, a chain, Jacko Kepi, Pipare, when you don't Marina, do ya, Soya, Puega, when you don't take go, Yuche, Pire, a chain tea, Jacalama, Inzang, Soapi, Seller Town, you drop people to Bond to Tabare, Tabime, Sanapiani to Rigaro, when you don't Yaruga, Noto Baby, when you don't take go, Kapa Bay on the Nere, Machina, and Bay.
ဖြစ်နေကြတာပါသူတို့အနေနဲ့အကျင့်ပြတ်ချစားမှုအလုံးမဖြစ်မှုနဲ့ရင်းနှံကြွားချမ်းသာတဲ့ဣဒံနိုင်ငံရဲ့ဆင်းရဲနွမ်းပါနေတဲ့အဖြစ်ကပြောင်းလဲပေးနိုင်အောင်နိုင်ငံရေးစနစ်ကြီးတစ်ခုလုံးပြောင်းလဲပေးတာကိုလိုလားနေကြတာဖြစ်ပါတယ်။လက်ရှိအာဖဂန်သမ္မတအက်ရှရပ်ဂန်ဒီကရွေးကောက်ပွဲမှာပြန်ပြီးအနိုင်ရသွားတယ်ဆိုပေမဲ့ဒီရွေးကောက်ပွဲရလဒ်ကိုလက်မခံနိုင်ဘူးလို့အ 28ရက် အာဖဂန် ရွေးကောက်ပွဲမှာ သမရ ဂန္ဒီက ပုခါတိက အနိုင်ရတယ်ဆိုတာကို တနင်္ဂနွေနေ့ မေယာလတွေက ပြသခဲ့တယ်လို့ဆိုပါတယ် စတေမာ ရွေးကောက်ပွဲမှာ မဲမတမာမှုတွေ ရှိခဲ့တယ်ဆိုတဲ့ ဆွဆွဲခံရသလို မိပညာအပိုင်းဆိုင်ရာ ခက်ခဲကြောက် ရလဒ်ကို မကျင်ညာနိုင်ပဲ ကြန့်ကြာခဲ့ရတာလို့ ရွေးကောက်ပွဲကော်မရှင်က ပြောပါတယ် သမရ ဂန္ဒီဟာ စုစုပေါင်း မဲအီအတွက် 1.8 တန်းအတွက် 50.64 ရာခိုင်နှုန်းနဲ့ အနိုင်ရသွားတာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင် IEC ကကြေညာပါတယ် ဒါဟာပြန်ပက် အဗ္ဒူလာကို ပထမအဆင့်အနိုင်ရဖို့လုံလောက်တဲ့မဲအီအတွက်ဖြစ်တယ်လို့လည်းဆိုပါတယ် မဲအီအတွက်မှုစနစ်ကွာဟာရာတွေရှိတယ်ဆိုတာကြောင့်ထောင်ထဲကြီးတဲ့မဲတွေကိုပြီးခဲ့တဲ့လတည်း ကော်မရှင်ကပြန်လည်ရည်တွက်ခဲ့တာဖြစ်ပါတယ်
UAE American တန်တဲ့ဘက်မြန်မာဘာသာအစီအစဉ်တွေကို မနက် 6:00 ကနေ 9:00 အထိ ပိုင်းဒိုမီတာ 32 kHz 933 ပိုင်းဒိုမီတာ 40 kHz 9839 ပိုင်းဒိုမီတာ 48 kHz 6153 နဲ့ ဒုတိယနိုင်ဝက်မှာ လိုင်းလက်မီတာ 190 kHz 1505 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
American တန်ကအသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ ဒီဇင်ဘာ 26 ရက်နေ့မှာကြာရောက်မယ် ကရင်အမျိုးသား19ခုနှစ်အခါသမယအဖြစ် KNU ကရင်အမျိုးသားအစည်းအရုံးကကြေညာချက်ကြိုတင်ထုတ်ပြန်လာပါ ကရင်အမျိုးသားအစည်းအရုံး KNU အပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ဟာလက်နက်ကိုင်တိုက်ပွဲဝင်နေတဲ့နီလန်ကိုရပ်ဆန်းပြီးအပြစ်ခတ်ရစဲရေးအတွက်အစိုးရနဲ့နိုင်ငံရေးနီလန်အရဆွေးနွေးလျက်ရှိကြောင်းဒါပေမဲ့အပြစ်ခတ်ရစဲခြင်းဟာညီညာရေးကိုအေကန်အမှန်ရရှိခြင်းမဟုတ်ကြောင်းစစ်မှန်တဲ့ညီညာရေးရရှိအတွက်ကရင်အမျိုးသားတို့ကြီးအပြင်ပြည်ထောင်စုအတွင်းနေထိုင်လျက်ရှိတဲ့ လူမျိုးတိုင်းကိုလေးစားအသိမှပြုပြီးလွတ်လပ်မှုဒဏ်တို့မှုအပြင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးတွေကိုရရှိတဲ့အချိန်မှသာဖြစ်နိုင်မယ်လို့ဖော်ပြထားပါတယ်။အဲ့ဒီအခွင့်အရေးတွေကိုနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမှာအတိအလင်းပြဋ္ဌာန်းထားဖို့လိုအပ်ကြောင်းနဲ့အဲ့ဒီလိုပြဋ္ဌာန်းထားတဲ့အခြေအနေကိုရောက်ရှိမှသာလျှင်လူမျိုးတစ်မျိုးနဲ့တစ်မျိုးအကြားပြန်လည်တင်းမြတ် ကျမ်းမာတိုက်တွန်းထားပါတယ်။ကင်းရမျိုးသားနေတကူနေဟာကင်းရလူမျိုးတွေရဲ့ရင်ကျေးမှုထုံတမ်းအစဉ်လာတွေကရင်ကျေးမှုရဲ့လက္ခဏာတရားဖြစ်ပြီးကင်းရမျိုးသားဒုအကြမ်းမှာအတိမပြုကျင်းပလာကြတာအခုဆိုရင်ရာစုနှစ်များစွာရှိလာပြီဖြစ်ကြောင်းလဲဒီဇင်ဘာ26ရက်နေ့မှာကြာရောက်တဲ့2009ငါးဆယ်ကိုနှစ်မြောက်ကင်းရမျိုးသားနေတကူနေ့ဖြစ်ကင်းရမျိုးကင်းရမျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချု
မနှစ် North Stream နဲ့ Tug Stream တဘာဝပိုက်လိုင်းစီမံကိန်းတွေကိုဆက်လက်အကောင်အထည်ဖော်သွားမယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေး လာဗရော့ကပြောကြားလိုက်ပါတယ်။ Interfax News ဌာနနဲ့ဒီဒီဇင်ဘာလ22ရက်နေ့မှာပြုလုပ်တဲ့မေးမြန်းခန်းတစ်ခုအတွင်းအခုလိုပြောကြားခဲ့တာပါ။ဂျာမနီနိုင်ငံကိုတဘာဝတန်ငွေတွေနှစ်ဆတိုးမြင့်ပို့ဆောင်ပေးနိုင်မယ်။အမှတ်နှစ် North Stream ပိုက်လိုင်းနဲ့ပတ်သက်ပြီးပိတ်ဆို့ထံကမ်းမှုတွေပါဝင်မဲ့ဥရေကြမ်းတရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါ့အပြင်ရုရှားနိုင်ငံအနေနဲ့ပြည်ပနိုင်ငံတွေမှာဒီမိုကရေစီထွန်းကားရေးကိုဝင်ရောက်ဆွတ်ဖက်တဲ့ကိစ္စ၊ဆီးရီးယားနဲ့ယူကရိန်းတို့မှာလှုပ်ဆောင်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးချမှတ်ထားတဲ့ပုံကိုများပြားတဲ့တန်ကန်းမှုတွေကိုလည်းအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပေမဲ့လွှတ်တော်နှစ်ရပ်ပေါင်းကွန်ဂရက်စ်မှာတော့မဲမခွင့်ရသေးပါဘူး။တကယ်လို့အမေရိကန်ပြည်ထောင်စုနဲ့ START ခေါ်လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကိုတက်တန်းတိုးပြစ်မယ်ဆိုရင်တော့အကြီးစားဆမတ်ဒုံးကျည်နဲ့အတန်ထက်အစာပေါင်းများစွာမြန်တဲ့အဆင့်မြင့်ဒုံးကျည်တွေကိုထည့်သွင်းဖို့ပြင်ဆင်ထားတယ်လို့လည်းဝန်ကြီး LaFrog ကပြောကြားသွားပါတယ
်။တရုတ်နိုင်ငံကလူနည်းစုဝီဂွာလူမျိုးစုတွေအပေါ်တရုတ်အစိုးရရဲ့ပြစ်မှုဆက်ဆံပုံကိုမကျေနပ်တဲ့အတွက်ဟောင်ကောင်ကျွန်းမှာရာပေါင်းများစွာသောပြည်သူတွေ ဒီမိုကရေစီကိုအချိန်တက်ဆန္ဒပြခဲ့ကြပါတယ်ဟောင်ကောင်ကျွန်းကအေဒင်ဘာ့ပယ်လစ်မှာပြုလုပ်တဲ့ဆန္ဒပြပွဲအတွင်းအရှိတူရကီဒေသရဲ့အလံကိုဝေယံပြသခဲ့ကြတဲ့အပြင်ဟောင်ကောင်ကျွန်းကိုတည်ကြလွတ်တဲ့ဒေသအဖြစ်ကိုထောက်ခံထားတဲ့အလံကိုလည်းဝေယံခဲ့ကြပါတယ်အတိုက်ခံရရစုတွေရဲ့အမြင်အရဟောင်ကောင်ရဲ့အုပ်ချုပ်မှုရန်တရားမှာတရုတ်အစိုးရကအရှိန်မြင့်ဝင်ရောက်ဆွတ် Wedi, Laba on Tanja, Chiponigaraba, Eddie Uri Mujango, Pianle, Yotun Labimele, Sanapia Wedi Hat, TV, G Torpido, Shemin Lanigarabale.
Pininangama, Tamra, Amira Macronie, Pinsen, Kanzaguin Senate, Pinsen Mago, Majina Lu, Sanapiani, De Uposongi, Demagari, Sanapia Wega, Sashi, Jala, V, Chidamo, Yatakis in a Pedin Hara, Lani, Peso Nirajo, Christmas and Hiddi Guya, the Indian Yame Dude. A door catch Christmas Wego, Senrevo, Chani Lango, Shani Jayabare. Christmas Wero, Kalama, Bidu Nine, Vidazu Boarigo, Sanado Ape. The big Maldago Yayi, Yasin Tabigo, Ivy Coast Nangango Yashini, Tamara Macronga, Tonsu Tabi, Sanabia Dude, Tamu Yumushibulu, Elu Piovare. Pinde Muda Yatapi Sui Tana, SNCF Karo, Chatinare Kisin in a Patabi, Choti and Jinya Pinibi, where you Vida Lamadigu, Lepian Lebinibare. SNCF ကပ်ပြီးဆွဲပေးနေတဲ့အမြန်နှုံးမြင့်ယထာခီးစဉ်တွေကတဝဲလောက်သာပြေးဆွဲနိုင်ပြီးပဲရစ်မြို့တွေကယထာတွေနဲ့နယ်ဘက်ကယထာခီးစဉ်အမြောင်များဖြစ်သိမ်းထားရပါတယ်။ ကဘာတဝင်းကဒုက္ခသည်တွေနဲ့အကာအကွယ်မဲ့သူတွေအနေနဲ့သူတို့ရောက်ရှိခိုးလုံနေရာတိုင်းပြည်အသီးသီးမှာပညာဆက်တင်နိုင်ခွင့်အပြင်အလောက်ကအခွင့်အလမ်းပါရရှိစေမဲ့ သူတို့မိခင်နိုင်ငံတွေမှာအလဲသန်းနဲ့အထက်တန်းကျောင်းပညာတွေကိုသင်ကြားခဲ့ကြပေမဲ့သူတို့ရောက်ရှိရာတိုင်းပြည်အသီးသီးမှာပညာဆက်တင်ခွင့်မရကြတာသူတို့ရဲ့ပညာရည်အချင်းနဲ့ထိုက်တန်တဲ့အလုပ်အကိုင်တွေရှာဖွေလို့မရတာမျိုးနဲ့မကြာခဏရင်ဆိုင်နေကြရတာပါသူတို့အနေနဲ့အဲ့ဒီလိုပညာရည်အချင်းရှိခဲ့တဲ့ဆိုတဲ့စာရွက်စာတမ်းအထောက်အထားလည်းမရှိကြပါဘူး ယူနက်စကိုရဲ့ဒီကွာလီဖီကေးရှင်းပတ်စ်ပို့အစီအစဉ်ဟာအဲ့ဒီဒုက္ခသည်တွေရွှေ့ပြောင်းနေထိုင်သူတွေရဲ့ပညာရည်အချင်းလုံခြုံရေးအတွက်ကြောင့်နဲ့ဘာသာစကားကျွမ်းကျင်မှုတွေကိုစံတမ်းပစ်ထားတဲ့အထောက်အထားတစ်ခုဖြစ်ပါတယ်။ဒီအစီအစဉ်ဟာဒုက္ခသည်တွေရောက်ရှိရာအင်ရှင်နိုင်ငံတွေအနေနဲ့သူတို့ရဲ့တပ်သည့်ကျွမ်းကျင်မှုတွေကိုအတိအမှတ်ပြုပေးဖို့ရည်ရွယ်လှုပ်ဆောင်ခြင်းဖ
you know, you lose part of your life.
ကျန်းကျန်မှုကိုတက်တေပြနိုင်တဲ့ဆရာရဆရာနဲ့အထောက်အထားကိုယ်ပိုင်ဘာမှမရှိဘူးဆိုရင်ကိုယ်ပိုင်ရဲ့တစိမ့်တစ်ပိုင်ဆုံးရှုံးသွားသလိုပါပဲကိုယ့်ရဲ့လုပ်ရည်ကိုင်းအသိပညာလည်းဆုံးရှုံးသွားသလိုပါပဲဒါကြောင့်မလို့ဒီအစီအစဉ်ကဒုက္ခတွေကိုကူညီဖို့အတွက်ဖြစ်ပါတယ်အဲ့ဒါအပြင်တခြားတစ်ဖက်မှာကလည်းအင်ရှင်နိုင်ငံအနေနဲ့သူတို့ရဲ့ကျန်းကျန်မှုတွေကိုတုံးချနိုင်ဖ
Albert Dagduga, a jaw and eight in Yabwe Yaga Bidenau, Pidrin Sitjang, Tambiga, Tobigabane, a Kulu qualification passport Yalade Dwe, Tuma Boa, Longwa, Bianle Dware, Lutuga, Biobare.
For me, I was able to use this guide of documentation to pursue my study in
the Saya Saden, a Tau Taja, Jamani, Oslo Dagduga, Nanganaga, Jamai Sanya, Badayaku, Tinjagu, Yagavare, the Nikuela Jabi Kamaro, Jamai Yau Nide. Jamaya Nangan did Norway Nangan Dringa, Nian Nakuma, Alone Nakugu, Lokuin Yani Babi.
UNESCO season did go, Zambia Nangama sat in Santa Caraba. Akula doing Zambia Nangaya at Simi Dinae Wunjishi Mama, UNESCO got Ludis at the Ugo, qualification passport to Bigabare. These are Sara and Tautaja, Doka de Nine, Dibi doing Thurune Titan at Loka and Quinlandi, Yashin and Noma Pibare. Laru season go, Idan at Columbia Nanganimale, Machagin sat in both season the young. UNESCO Pueyiga Piawara Kanya.
Kusawin line Piopia Baraba, Jesus Demarishin, မကြခင်မှာတော့ကျမတို့ခရစ်မတ်နဲ့နှစ်သစ်ကူကြားရောက်တော်မယ်အခါတမယမှု VOE မြန်မာပိုင်းပရိသတ်တွေအတွက်တေးတချင်းလက်ဆောင်ထုံးလင်းမယ်ဆိုတာကိုကြိုတင်အသိပေးပါရစေရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါတယ
်ရရှိလမ်းကနှစ်ထောင်စကူးခုနှစ်တနှစ်ကုန်လို့2020နှစ်သစ်ကူးပြောင်းမှာတော့ပဲအခုပြီးခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံထဲမှာလူလတ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလူလတ်ခွင့်တွေဘယ်လိုအခြေအနေရှိပါလဲတနှစ်ကုန်နှစ်ချုံသုံးသပ်ချက်အနေနဲ့လာမယ့်အင်္ဂါနေ့ညပိုင်းတဲလေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းလူရက်သူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲရိုက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းဖုန်းနံပါတ်က0123923255554ဖြစ်ပါတယ်အီးမေးလ်လိပ်စာက bemis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်းကြမယ်ကြော်ရှင်ကိုကြိုဆိုပါရစေ
သတင်းဥစီစဉ်ပြဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့လည်းထမံဖိတ်ခေါ်ပါရရှင်။အခုတော့မြမရေးရာဆွေးနွေးကန်အစီအစဉ်ကိုတင်ဆက်မှာပါ။မြမနိုင်ငံမှာပညာရေးပြုပြင်ပြောင်းလဲရေးအတွက်2016ကနေ2021အထိစီမံကိန်းတေချာလှုပ်ဆောင်နေရမှာလွှတ်တော်ကပံ့ပိုးမှုတွေနဲ့အကောင့်ထည်ဖော်နေတယ်လို့ပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်က VOE ကိုပြောပါရယ်။ဦးကျော်စံတာက VOE စတူဒီယိုမှာတွေ့ဆုံမေးမြန်းထားပါရဲ့ရှင
်ဆရာတော်ကတည်းကဒီလိုတင်ပါဆရာ
ဟုတ်ကဲ့
ဆရာတောင်းဆရာသူ့လက်ဖြစ်တယ်ဦးမပညာရေးကိုကူစားပြီးတော့သွတ်တော်ကူစားအဖြစ်တင်လည်းပဲအများကြီးပါဝင်နေဆိုတော့တော်အရေးကြီးတဲ့ပုံစံတစ်ခုဖြစ်ပါတယ
်
ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့သွတ်တော်ရဲ့ပါဝင်ပံ့ပိုးနိုင်မှုဘယ်လောက်ရှိမှာထင်ပါလဲ
။ဟုတ်ကဲ့အခုကျွန်တော်တို့ဒီမနေ့ပြည်ပင်ကြောင်းလဲရေးကတော့ဟိုကျွန်တော်တို့2016ကနေ2021ကို NESB ဆွဲပြီးတော့ကောင်ထဲပေါ်နေတာကတော့ကျွန်တော်တို့ရဲ့ပညာရေးပေါ့။အဲ့ဒီပညာရေးအောင်မြင်ဖို့ကျွန်တော်တို့လွှတ်တော်ဘက်ကနေပြီးတော့ဟိုဝန်ကြီးဌာနကို oversight ဘယ်လိုလုပ်မလဲ။ဥပဒေတွေဘယ်လိုပြုပြင်ဆွဲပေးမလဲ။ oversight လုပ်တယ်ဆိုတာလက်ရှိသွားနေတဲ့16 21 education strategy plan ကြီးရဲ့အောင်မြင်မှုကိုကျွန်တော်တို့ကနေတစ်ဖက်ကနေပြီးတော့ဟိုဘလောက်လုံနိုင်လဲဆိုတာကိုဟိုဆက်လုံဖြစ်မှာပဲ
ဟုတ်ကဲ့ဆိုတော့ဒီစီမံကိန်းကိုလွှတ်တော်ကစပြီးတော့ပြုပြင်ပြောင်းလဲရေးဥပဒေရွာရေးဆွဲ
ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါဘယ်တော့ကရေးဆွဲအတည်ပြုခဲ့တာ
ဟိုကျွန်တော်တို့ဟို National Education Strategic Plan ဆိုတာကကျွန်တော်တို့က2016ကနေစပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့နိုင်ငံဟိုတန်ငံပုဂ္ဂိုလ်ကြီးအစတီဖွင့်လက်ပွဲလုပ်ပြီးတော့ဒါကြီးကိုကျွန်တော်တို့ကအကောင့်ထည့်ပေါ်ခဲ့တာ
အ
ဲအဲ့မတန်ငယ်14-15ရက်ဒါကြီးကိုကျွန်တော်တို့ဆွဲနေရပေါ့လေ
အဲ
အကောင့်ထည့်ပေါ်တာ16ကပ
ါ16ဆိုတော့16ကနေ
စောင့်နေပြီပါ
ဆိုတော့ဘယ်လောက်လောက်ခီးရောက်ပြီးလို့ဆရာခမမ်းလို့
ဟိုကျွန်တော်တို့အခုသွားနေတဲ့ဖြေဆန် KG Plus တွဲဆိုတော့ KG ရဲ Grade 1 to Grade 2တွဲရပေါ့အ
ဲ
့သွားနေတဲ့ဖြေဆန်ကြီးကကျွန်တော်တို့ကအခုချိန်မှာဆိုရင်KG ရန်လည်းကျွန်တော်တို့ပြီးသွားပြီ grade 1 grade 2 grade 3လည်းပြီးသွားပြီ grade 3နဲ့ပတ်သက်လို့36ပေါ့လေအဲဒီနှစ်မှာ36ဆိုကျွန်တော်တို့ကလက်ရှိစာပြေနှစ်မှာကျွန်တော်တို့ကစနစ်တင်နဲ့ကျွန်တော်တို့တွားနေပါတယ်အဲ့ဒါလည်းကျွန်တော်တို့ပြီးသွားပါပြီလာမယ့်နှစ်မှာတော့4710ဆိုပြီး grade 4ရဲ့7ရဲ့တင်းရဲ့ကိုတစ်နှစ်ချင်းကျွန်တော်တို့ကပြုပြင်ပြောင်းလဲပြီးတော့အကောင့်တွေပေါ်ရမယ်2023ဒီဇင်ဘာရောက်ရင်တော့ကျွန်တော်တို့အခုတွားနေတဲ့စနစ်ဟောင်းနေအားလုံးကမရှိတော့ပဲနဲ့ကျွန်တော် KG Plus ပဲပညာရေးစနစ်ကြီးရာလမ်းကြောင်းမှန်ပေါ်ရောက်ပါလိမ့်မယ
်ဆိုတော့အခုမြန်မာနိုင်ငံမှာ10တန်းထိပဲရှိပါသေးတာအခြေခံအထောက်အထက်မြန်12တန်းထိသင်နေပါခင်ဗျာ
အခု12တန်းမြောက်သေးပါအခုလက်ရှိကျွန်တော်တို့က10တန်းထိပဲရှိပါသေးတယ်ခုနကျွန်တော်ပြောတဲ့12တန်းဆိုတာဒီ2023 2022အဲ့စာတင်နှစ်မှာအဲ့12တန်းရောက်ပါလိမ့်မယ
်
12တန်းရောက်ပြီးရင်တော့2023မှာတော့ဟိုဆောင်ဝဲကစနစ်တန်းဆောင်ဝဲမဆမစပြီးတော့ပထမဦးဆုံးတွေဖြစ်ဆိုကြမှာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်ပြီးခဲ့တဲ့အခါ KG ကတပီ4လား3လားပြီးသွားပြီဆို
ဟုတ်ကဲ့ဟုတ်ကဲ့
KG အဲ့ဒီအခုအဆင်ပြေပါလားဘာအခက်အခဲကျွန်တော်ထင်ဆရာတွေကိုလေး တင်ပြရတာလည်းပဲအရေးကြီးတဲ့ကြက်ထုထင်ပါတယ်အဲ့ဒါအပြင်တခြားဘယ်လိုအခက်အခဲတွေကြုံရရပါလဲဘယ်လောက်အဆင်ပြေချွန်မှုရော
ကျွန်တော်တို့ပထမဆုံး KG ပေါ့ပထမနှစ်မှာနောက် grade 1စတယ် grade 2ထပ်စတယ် grade 3စတယ်ပေါ့ပထမဆုံးဆက်စားချင်းကျွန်တော်တို့ဘာတွေလုပ်ရလဲဆိုတော့ကျွန်တော်တို့ရပြုပြင်ပြောင်းလဲမှုကသင်ရိုးကိုစာပြီးပြောင်းလဲရပါတယ်အဲ့ဒီမူလတန်းပေါ့အခြေခံပညာရေးရဲ့မူလတန်းအဆင့်ကိုကျွန်တော်တို့ကသင်ရိုးကိုတော့ jack card နဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပညာရှင်တွေနဲ့ပေါင်းပြီးတော့ပြုစုရပါတယ်အဲ့ဒီပြည်သူတဲ့ညမှာလေကျွန်တော်တို့ဟိုကိုနေ tradition နဲ့ကန့်ညီမဲ့တင်ယူတွေကတော့ထည့်ဆွတ်တာပဲသို့တော်လည်းပဲတစ်ခါတစ်ခါမှာပေါ့တချို့ဟာလေးတွေမှာပြည်သူရဲ့အမြင်အတမျိုးမျိုးလေးတွေဖြစ်သွားတဲ့အတွက်ကြောင့်ကျွန်တော်တင်ယူမှာလည်းတဲ့အခက်အခဲဖြစ်ခဲ့တာလေးလေအလုံးတနေငံလုံးကကြားထားပါဒုတိယကျွန်တော်တို့ကတင်ယူပြီးလို့ရှင်ကျွန်တော်ပညာရေးတင်ယူတစ်ခုလည်းပြောင်းမရပါဘူးတင်ကြနည်းတွေလည်းပြောင်းရပါတယ်အဲ့တင်ကြနည်းပြောင်းတဲ့ခါမှာလေကျွန်တော်ရွှေ့ဆယ်စမိုက်ကြီးတင်ယူဟောင်းနဲ့ပဲတင်ကြနည်းအဟောင်းနဲ့ပဲအဲ့ဟိုတုန်းကတော့ဟိုဆရာဘ ഹു ပြုတင်ကြနည်းနဲ့တင်ခဲ့တယ်အခုတင်ယူစစ်မှာကျွန်တော်တို့ကျောင်းသားဘ ഹു ပြုတင်ကြနည်းနဲ့ပြောင်းတင်တဲ့အတွက်ဆရာဆမတွေကိုကျွန်တော်တို့တင်နှံပေးရတယ်အဲ့တင်နှံပေးတဲ့နေရာမှာလေဆရာဆမတွေကတောက်လျှောက်ကျောင်းဖွင့်ပြီးဆောင်ဝဲတွေဖြစ်တယ်အန်စာပြပါတွေဖြစ်ကြတယ်အောင်းရင်းတွေထုတ်ကြတယ်ဒါကြောင့်နွေရာဒီမှာဆရက်တာနှစ်ပတ်တာပဲကျွန်တော်တို့ကတင်နှံပေးနိုင်တယ်အဲ့ခက်ခဲလေးတွေတော်တော်များများရှိတယ်အဲ့နှစ်ပတ်ပြီးပေးပြီးတော့ပြန်ပြီးပို့ချရမယ်နေရာမှာလေကဲကဲဒါကြောင့်ဆရာသမားကြီးရဲ့အရေးသူရပြည့်မိဘယ်တော့မရှိသေးဘူ
းပညာရေးဥတည်ရဲ့အနေနဲ့အရင်နှုန်းကတော့မြန်မာနိုင်ငံမှာဟိုအမျိုးသားပညာရေးဆိုတာလွတ်လပ်ရေးတိုင်ငင်တွေကရှိကြခဲ့ပြီးတော့အဲ့တော့အမျိုးသားရေးစိတ်သက်ကိုဥထိတ်ထားပြီးတော့ဦးစားပေးလာခဲ့တဲ့ကိစ္စဟာတော်လေးဇက်တိုက်လူစီလာခဲ့တာတွေ့ရပါတယ
်
အခုခါမှာတော့အဲ့ဒီသဘောထားကိုပြောင်းလဲလာပါလားကဘာတဲ့အဟွန်ညွတ်အောင်သတိမို့ဒီအမျိုးသားရေးကိုပို့ပြီးတော့များဥစားပေးအလေးထားတဲ့သဘောမျိုးရှိနေပါသေးလား
။ဟိုကျွန်တော်တို့အဲ့ဒါတင်ယူဆွဲတော့ငါတွေကကျွန်တော်ဟို1962ခုနှစ်နောက်ပိုင်းတင်ယူတော်တော်များများမှာတဖြည်းဖြည်းတဖြည်းဖြည်းချင်းရဲ့မျိုးသားကြီးစိတ်ဓာတ်တွေကိုညှော့နေစေတဲ့တင်ယူတွေအာတင်ယူတွေမှာထဲ့ဆွဲထဲ့ဆွဲတော့ပေါ့။နော်မျိုးသားကြီးစိတ်ဓာတ်ကိုပြင်းပြင်းထန်တင်ယူတွေတဖြည်းဖြည်းချင်းညှော့လာခဲ့တယ
်။
နော်၄နှစ်ချိန်၅နှစ်ချိန်တင်ယူလေးတွေပြောင်းပြောင်းလာတယ်။ဒါကြောင့်တဖြည်းဖြည်းညှော့သွား။ဒါမှမဟုတ်အခုကျွန်တော်တို့ပြန်ဆွဲတဲ့အချိန်မှာတော့ကျွန်တော်တို့မျိုးသားကြီးစိတ်ဓာတ်တွေကိုအများအားဖြင့်သူ့ရဲ့အတန်းစဉ်အလိုက်သူ့ရဲ့မှတ်ညာပေါ့မှတ်ညာရဲ့ဒီကလေးတွေစဉ်းစားပြခေါ်နိုင်တဲ့အတန်းစဉ်အလိုက်အဲ့တင်ယူလေးတွေကျွန်တော်တို့အခုတည်းကစာပြီးတော့ထည့်ဆွဲနေပါတယ်ဟုတ
်ကဲ့နောက်တစ်ခုကအဲ့ဒီမြန်မာနိုင်ငံအထူးသဖြင့်ဆရာတော်သင်ကြားဆရာဆိုတော့
ဟုတ်ကဲ့
ဒီမှာပြောရရင်လွတ်တော်အမတ်တယောက်အနေနဲ့မြန်မာနိုင်ငံမှာသမိုင်းတို့ဘာလို့သင်တဲ့အခါမှာ
ဟုတ်ကဲ့
တိုင်းရင်းသားပေါင်းစုစီပြင်မယ်တိုင်းရင်းသားအရေးတဲ့ဗမာဘိုဟိုပြု
ဟုတ်ကဲ့
သင်ယူဆွဲရဆိုပြီးတော့တိုင်းရင်းသားသမိုင်းပညာရှင်တွေကျောင်းသားတွေတော်တော်များများကြီးယူရရှိပါတယ်
ဟုတ်ကဲ့ပါအ
ဲ့ကိစ္စကိုဆရာတို့ထည့်ပြီးစဉ်းစားပါလားပြပြင်းပါ
အဲဟိုကျွန်တော်တို့ဆိုဆိုကပြောသလိုပေါ့ဟိုဆိုဆိုကကျွန်တော်ပြောတယ်ဆိုတာတချိန်ကတော့ဒီသင်ယူတွေဒီကျွန်တော်ဗမာလူမျိုးအတွက်เนาะဟိုမြန်မာပြည်မှာရှိတဲ့ဗမာလူမျိုးကိုပဲတောင်မှတိုင်းသားချစ်စိတ်ဆိုတဲ့ traditional နဲ့ပတ်သက်တဲ့ဟာတွေကတော်တော်များများနေသွားခဲ့တာအဲ့ဒီကနေမှတခါအခုကျွန်တော်တို့ကဓာတ်ကြီးအပြင်ဟလာတိုင်းသားကြီးရဲ့ဥမာခေါင်းဆောင်ဆိုတိုင်းသားခေါင်းဆောင်ကြီးရဲ့တင်ယူမျိုးအဲ့လိုမျိုးတွေကိုလည်းကျွန်တော်တို့ကကျွန်တော်တို့မှာလူမျိုးပေါင်း135မျိုးရှိတယ်ကျွန်တော်နိုင်ငံမှာ135မျိုးရှိတယ်ဒါကြူထည့်ဖို့ဆိုတာကျွန်တော်တို့တော်တော်လေးတော့စဉ်းစားရပါတယ်နော်သူ့ဖြစ်မှလည်းအဲ့တော့ကျွန်တော်တို့ကဘာဖြစ်လာလဲဆိုတော့သက်ဆိုင်ရာပါသူတို့ရဲ့ဟိုလူမျိုးစုအလိုက်ထုတ်ဝေဖို့ကျွန်တော်တို့ကဘာတရားစောင်းလေးတွေကိုကျွန်တော်တို့ကအဲ့ဒါလေးတွေကိုတင်ယူလေးတွေပြုစုဖို့လုပ်ပါတယ်အဲ့ဒါကလည်းသက်ဆိုင်ရာတိုင်းပြည်နယ်ပေါ့ဒါဆိုပြည်နယ်လူမျိုးရေးဝန်ကြီးတွေကနေဥဆောင်ပြီးတော့ဒီတင်ယူတွေကိုလုပ်နေတယ်။အဲ့တင်ယူတွေကြာရင်ကျွန်တော်တို့ဓာတ်လေးတွေကိုသူတို့မှကျွန်တော်တို့ပို့ပြီးတော့ခေရေးတွင်ကြသိမယ်ဒီဟိုမြန်မာပြည်မှာဗမာရီကတင်ယူကိုထည့်ဆွဲတာဒီဆွဲလာတဲ့တင်ယူကမှားနေရင်ဘယ်သူကတောင်းယူမှာလဲ။ခေါင်းဆောင်တယောက်ရဲ့အချက်လေးဒါကြောင့်သူ့ပြည်နယ်ကသူ့လူမျိုးရေးဝန်ကြီးတွေရှိတယ်အဲ့ဒါတွေကိုကျွန်တော်တို့ကလွှဲအပ်ထားပါတယ်။
ဟုတ်ကဲ
့။ပြည်ထောင်စုတန်းငွေပဲကုန်ကြခံပါတယ
်။ဟုတ်ကဲ့။ဆိုတော့ဆရာကဒီအမြင်ရှိမယ်ဆရာကလွှတ်တော်မှာဆိုတော့လွှတ်တော်မှာအများကြီးကဒီဘောရမျိုးရှိကြပါရဲ့လား
။ဟိုလွတ်တချို့သောဆက်ကစားပေါ့ကျွန်တော်လွတ်တဲ့တွေကို2016ဖေဖော်ဝါရီမှာရောက်ပါတယ်။ဆက်ကစားမှာလွတ်တော်ကိုယ်တွေတော်တော်များများကဒါတွေပြောကြပါတယ်။နော်ကျွန်တော်တို့ကဟလာဟိုပမကောင်းဆောင်တွေကိုတော့ထည့်တယ်။ချင်းကောင်းဆောင်မပါဘူးလား။အင်းကောင်းဆောင်မပါဘူးလား။သူတို့ရဲ့ပရမောက်ဆုံးမိကွန်းတွေကတော့မှတ်ပါတယ်။သူတို့လည်းပဲကျွန်တော်တို့သွားနေတဲ့ train ကအဲ့အချိန်မှာကျွန်တော်က GGS ဆားသွားတာတင်ယူညွန်းနဲ့ဒီမှာ grade 1 grade 2 grade 3မှာဒီလိုဟာလေးတွေပဲကျွန်တော်တို့ကထည့်ဆွဲမယ်တက်ဆိုင်ရာတိုင်းပြည်ရေးဝန်ကြီးတွေကနေပြီးတော့ဒါတွေဥဆောင်ပြီးတော့တိုင်းသားဘာသာစကားတွေကိုရေးဆွဲကြမယ်ဆိုတာပြီးသွားတဲ့နောက်ပိုင်းမှာတော့တော်တော်များများက ကျွန်တော်တို့တော့အဲ့အတန်းတိတ်သွားပါတယ်အပြင်မှာတော့နည်းနည်းရှိတယ်ဆိုတော့ကျွန်တော်တို့ကြားမိပါတယ်ဟု
တ်ကဲ
့ပညာရေးပြုပြင်ပြောင်းလဲမှုလွတ်တော်အခမ်းကဏ္ဍနဲ့ပတ်သက်လို့ပြည်သူ့လွတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်ကိုဥကျော်စန္ဒာက VOE Studio မှာတွေ့ဆုံမေးမြန်းခဲ့တာပါရှင်။အခုနားဆင်ကြရတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုကျမတို့ VOE မြမပိုင်းရဲ့စနေနေ့ညနေခင်းထုတ်လွှင့်တဲ့အစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့ခရစ်စမတ်နဲ့နှစ်တကူကြာရောက်တော့မယ့်အခါသမယမှာကျမတို့ VOE မြန်မာပိုင်းပရိသတ်တွေအတွက်တေးသချင်းအစီအစဉ်တွေကိုထုတ်လွှင့်နေရမှာဒီကနေ့မနေ့အတွက်တေးဆူဂရင်းဟန်တေးရီစံပီရဲ့ခရစ်စမတ်တေးသချင်းဖြစ်ပါရဲ့ရှင
်ဆောင်းဝင်းမှုတွေကြားတဲ့ချိန်လေးသစ္စာရင်းချစ်တဲ့ဒီကောပေါင်းတင်ရစီကွယ်
ဒီဆိုဂရီဟန်ရဲ့ခရစ်စမတ်ရက်မြတ်တခြင်းကိုနားဆင်ကြတာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာအစီအစဉ်များအစား2019နှစ်ကုန်အထူးအစီအစဉ်ဖြစ်မအေးတန်နာကျော်တင်ဆက်ထားတာကိုနားဆင်ရဖို့ရှိပါတယ်။ဒီနေ့လနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းလိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်နဲ့အတူ
Never turn your back on true love.
In the second,
watch out for your family.
They mean well.
No, they don't.
ဒါကတော့မဲအေးတနာကျော်တင်ဆက်မဲ့2019နှစ်ကုန်အထူးစီစဉ်မှအပြည့်စုံနှားစင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါရှင်မြန်မာနိုင်ငံရဲတပ်ဖွဲ့ပြုပြင်ပြောင်းလဲလာတော့မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါရှင
်သူကြတယ်လို့ပြောရမလားပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့ကနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့ထိတ်တန့်ရဲအရာရှိကြီးတွေကိုခေါ်ယူပြီးလမ်းညွှန်အမှားစကားပြောကြားပါတယ်အဲ့ဒါလိုလမ်းညွှန်ချက်ပေးရမှာရဲတပ်ဖွဲ့ရဲ့တာဝန်တွေကိုပြောဆိုရှင်းလင်းပြခဲ့တဲ့အပြင်ပြည်သူတွေလုံလုံချုံချုံနေနိုင်အောင်ရက်ရွာတည်ငြိမ်အေးချမ်းသာယာရေးအတွက်လှုပ်ဆောင်နေတယ်လို့ပြည်သူတွေမြင်လာအောင်စ조사ပေးပါလို့ပြောရင်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တိုက်တွန်းပါတယ်ဒေါက်ဆန်းစုကြည်ပြောခဲ့တဲ့အထဲမှာအရေးကြီးဆုံးတစ်ချက်ကတော့ရဲတပ်ဖွဲ့အနေနဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ကိုတစ္ဆာစောင့်တည်ခြင်းဖြင့်ကိုယ်တော်ဝန်ကိုကြေပြွန်ကြစေလိုတဲ့အချက်ပါပါတယ်ရဲတပ်ဖွဲ့အနေနဲ့အစိုးရကိုတစ္ဆာခံကြဖို့ဒေါက်ဆန်းစုကြည်ပြောဆိုရတဲ့အခြေအနေရောက်အောင်ဒီကနေ့ရဲတပ်ဖွဲ့ဘာတွေလှုပ်ဆောင်နေသလဲရဲတပ်ဖွဲ့အနေနဲ့ကိုယ့်ကိုယ်ကိုပြုပြင်ပြောင်းလဲပြီးတကယ်ပဲပြည်သူလူထုလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုတာဝန်ယူနိုင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်လာနိုင်မလားဆိုတာစိတ်ဝင်စားဖို့ကောင်းနေပါတယ်ခုတစ်ပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှားကြားချက်ထဲမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတစ်ချိန်နှစ်ချိန်မကပြောဆိုတာတွေ့ရပါတယ်။အခြေအနေအရရဲတပ်ဖွဲ့ဝင်အတော်များများရခိုင်ပြည်နယ်ကိုပို့ထားရတဲ့အကြောင်းရခိုင်ပြည်နယ်ဘက်မှရဲတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုတွေလည်းရှိနေတဲ့အကြောင်းဒါကြောင့်ကြံရစ်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့မိသားစုဝင်တွေကိုလည်းပံ့ပိုးတာဝန်ယူပေးမယ်ဖြစ်တဲ့အကြောင်းစသဖြင့်ပြောဆိုခဲ့ပါတယ်။တကယ်လဲရခိုင်ပြည်နယ်ရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေဟာစိုးရိမ်စရာကောင်းနေပါတယ်။ရခိုင်တိုင်းရင်းသားဝင်ကြီးအဆင့်ရှိသူတယောက်ရဲ့ပြောဆိုချက်အရရခိုင်ပြည်နယ်မှာအေအေလက်နက်ကိုင်တွေလှုပ်ရှားနေတဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့ရွာတွေတင်မကပြည်နယ်မြို့တော်စစ်တွေမှာတော့အစိုးရရဲ့အုပ်ချုပ်ရေးရန်နေရာထိရောက်မှုမရှိတော့ဘူးလို့ဆိုပါတယ်။မြို့ကန်တွေဆိုရင်ဝင်ကြီးတုံလာရင်ထပြန်လာမျိုးလှုပ်လေရှိပြီးရဲတပ်ဖွဲ့ဝင်တွေဆိုရင်လေသူတို့သက်ဆိုင်ရာစခန်းနဲ့နေအိမ်တွေအပြင်ဘက်ကိုထွက်တာနှဲလာပြီးစိုက်ကားသမားတွေကိုဈေးဝယ်ခိုင်းတဲ့အဆင့်ထိရောက်နေတယ်လို့ဆိုပါရယ်မြို့မှာပစ္စည်းတစ်ခုခုပျောက်တာပြဿနာတစ်ခုခုပေါ်တာဆိုရင်ရဲတပ်ဖွဲ့ကိုသွားတိုင်တာထက်လူမိုက်ဂိုင်းဝင်တွေကိုပျော်ပြီးပြဿနာဖြေရှင်းတဲ့ဒလိထွန်းကားလာတယ်လို့လည်းဆိုပါရယ်ဝင်ကြီးကိုယ်တိုင်ရောက်သွားတဲ့တရားမဝင်ဖဲဝိုင်းတစ်ခုမှာငွေကြေးသိန်းတောင်းချီလောင်းကြီးထက်ကစားကြတယ်လို့တစ္စတိုတနက်ကိုစီကန်ဆောင်ထားကြတာကိုတောင်မြင်တဲ့အကြောင်းပြောပြပါတယ်။သူအဆိုရရခိုင်ပြည်နယ်မြောက်ပိုင်းမှာတရားဥပဒေစိုးမိုးမှုမရှိ၊လုံခြုံရေးအာမခံချက်မရှိ၊အစိုးရရန်တရားအလုံးမလုံးနိုင်တော့ဘူးလို့ဆိုလိုတာပါ
။တကယ်တော့လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးကိုအဓိကတာဝန်ယူထားသူကတပ်မတော်ဖြစ်ပြီးတရားဥပဒေစိုးမိုးအောင်လုပ်ရမှာကရဲတပ်ဖွဲ့ရဲ့တာဝန်ပါ။ဘယ်လိုအကြောင်းမျိုးကြောင့်ပေါ်ပေါက်လာပြီးဖြစ်စေလည်းကတိုက်ခိုက်မှုတွေကိုနိုင်နိုင်နင်းနင်းကင်တွယ်ဖြေရှင်းရမှာတမတော်ရဲ့တာဝန်ဖြစ်ပြီးပြည်သူတွေကြားတရားဥပဒေစိုးမိုးအောင်ဆောင်ရွက်ပေးရမှာကရဲတပ်ဖွဲ့ရဲ့တာဝန်ဖြစ်ပါတယ်။ပြောရရင်ရခိုင်ပြည်နယ်မှာတမတော်ကရောရဲတပ်ဖွဲ့ကပါသူတို့ယူထားရတဲ့တာဝန်ကိုကြည်ကြည်ပင်ပင်ထမ်းဆောင်နိုင်ခြင်းမရှိသေးတာတွေ့ကြရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ရင်ပြီးခဲ့တဲ့ဒီဇင်ဘာ19ရက်နေ့က Nanganoya Tamigan Pogo, Donza Suki, Yakai Bine, Mao Munego, Kizin, Kutuayo Kevi, Tumioke, Naiva Luma, Maipa Gwemudi, Pipua Gayaraga, Tamarone, Yeta Puente, and Dine, Truta, Wondro, Gibio, Tasso, Najim, Machidi Usura, Piazza, and Lakanat Kule Pipare.
Donza Suki, Yore, Lanu, Amas Garema, Muya Siwa Pitanale, Pavare, Muya Siwa Pitanama, Nabai Shibare. တပိုင်းကတော့ပြည်ရဲမှာအမြောက်များထုတ်လုပ်ပြီးအိမ်ကြီးရှင်နဲ့နိုင်ငံတကာကိုပို့နေရပါအခုနောက်ပိုင်းတိမ့်ချီတန်းချီပမာဏရှိတဲ့အဖက်တမီစိတ်ကြွမှုရေးဆေးပြားတွေဖမ်းမိတာပိုင်ရှင်မဲ့တွေ့တာတွေများလာပါတယ်စိတ်ကြွဆေးပြားထောင်ချီတောင်းချီဖမ်းဆီးရမိမှုဆိုတာမျိုးဟာထူးဆန်းတဲ့သတင်းတွေထဲမပါတော့ပါဘူးရက်တက်ဖွဲ့ဟာပမာဏကြီးမားတဲ့မှုရေးဆေးဝါးဂုံကူးမှုတွေကိုကာကွယ်တားဆီးနှိမ နေကြတဲ့ကိစ္စပါဒီပြဿနာလဲဆယ်စုနှစ်တွေနဲ့ချီကြာမြင့်နေတဲ့ပြဿနာဖြစ်ပြီးဒီကနေ့အချိန်ထိကင်တွယ်ဖြေရှင်းနိုင်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ပိုင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်အပါအဝင်မန်နိုင်ကြီး၃ရက်ကတာဝန်ရှိသူတွေနဲ့ပြည်သူလူထုတွေ့ဆုံပွဲမှာဒေသခံတယောက်ကမနက်ပိုင်းကောက်လို့ရတဲ့မူရီစေဝါသုံးဆွဲသူတွေစွန့်ပစ်ထားတဲ့ဆေးထိုးအပ်အဟောင်းတွေကိုပလတ်စတစ်ဘုံတစ်ဘုံနဲ့ထည့်လာပြီးပြောဆိုတိုင်တန်းခဲ့ပါတယ်။ဒီလိုပြဿနာမျိုးနိုင်ငံအနှံ့ရှိနေမှာဖြစ်ပြီးအဓိကရဲတပ်ဖွဲ့ရဲ့ပြဿနာလို့အများကရှုမြင်ကြပါတယ်။ဒါကိုတက်တည်ထူနိုင်တဲ့အဖြစ်အပျက်တစ်ခုပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပျက်ခဲ့ပါသေးတယ်။အဲ့ဒါကတော့လာရှိုးမှာရဲတပ်ဖွဲ့ဝင်၃ယောက်ကဒေသခံတယောက်ရဲ့အိမ်ကိုဝင်မူရီစေဝါရှိတဲ့ဆိုပြီးရှာဖွေဘာမှမတွေ့တော့အိမ်ရှင်ကိုဖမ်းခေါ်သွားပြီးလမ်းရောက်တော့အိမ်ရှင်ရဲ့ဇနီးကိုဖုန်းလန်းဆက်ငွေ15သိန်းနဲ့လာရွေးဖို့ပြောဆိုတဲ့ကိစ္စပါဒေသခံရဲ့ဇနီးကရဲတပ်ဖွဲ့စီဖုန်းဆက်ရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးတော့မှပြစ်မှုကျူးလွန်တဲ့ရဲတပ်ဖွဲ့ဝင်၃ယောက်ကိုဖမ်းဆီးမိခဲ့ပါတယ်ဒီနေရာမှာရဲတပ်ဖွဲ့ဝင်တချို့ဟာမူရီစေကိုတားဆီးကာကွယ်နှိမ်နင်းဖို့နေနေတတမူရီစေးကိုအကြောင်းပြပြီးလူတွေကိုဒုက္ခပေးအဲ့ဒီထက်မကသေးပဲပြန်ပေးဆွဲငွေတောင်းနဲ့ပြစ်မှုကျူးလွန်တာကိုတွေ့လိုက်ကြရလို့ပါပဲရဲတပ်ဖွဲ့နဲ့ပတ်သက်ရင်လက်ရှိပြောစမှတ်ဖြစ်နေတာကနေပြည်တော်ကမတရားပြုကျင့်ခံရတဲ့ဗစ်တိုးရီးယားကလေးငယ်လေးရဲ့အမှုဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်ဖော်ထုတ်ပေးဖို့နိုင်ငံမှာအမြင့်ဆုံးဖြစ်တဲ့နိုင်ငံတော်သမ္မတကိုယ်တိုင်ရဲတပ်ဖွဲ့ကိုညွှန်ကြားထားတာပါလက်ရှိရဲတပ်ဖွဲ့ကနေဒီအမှုကင်တွယ်နေပုံကိုကြည့်ရင်နိုင်ငံတော်ရဲ့အမြင့်ဆုံးခေါင်းဆောင်သမ္မတကိုတော့မလေးမခန့်ပြုနေသလားမေးခွန်းထုတ်စရာဖြစ်နေပါတယ်။ဒါကြောင့်လဲဒေါအောင်ဆန်းစုကြည်ကရဲတပ်ဖွဲ့အနေနဲ့ရွေးကောက်ခံအစိုးရကိုတစ္ဆာခံဖို့ပြောဆိုနေရတာဖြစ်နိုင်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်လက်ရှိခြေဟာ2008ဖွဲ့စည်းပုံအတီးဖြစ်နေစေဖြစ်ပြီးဖွဲ့စည်းပုံအရရဲတပ်ဖွဲ့ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့ပြည်ထရေးဝန်ကြီးရဲ့လက်အောက်မှာရှိနေပါသေးတယ်။တပ်မတော်ခေါင်းဆောင်တွေကလည်းသူတို့နိုင်ငံရေးရည်မှန်းချက်နဲ့သူတို့အစိုးရလက်အောက်မှာမဟုတ်ပဲတီးကြားရပ်တည်နေတဲ့အနေအထားမှာရှိနေပါသေးတယ်။ဒီလိုခြေနေအောက်မှာရဲတပ်ဖွဲ့ကိုအစိုးရအဖွဲ့အောက်မှာထားပြီးပြည်သူလူထုကိုတကယ်လုံခြုံမှုပေးနိုင်တဲ့ပြည်သူလူထုယုံကြည်အားကိုးရတဲ့ရဲတပ်ဖွဲ့ဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေလုပ်ရေးကိစ္စတတ်မတော်စစ်ကောင်းဆောင်တွေစိတ်ဝင်စားအောင်ပဲပုံမပေါ်သေးပါဘူး။ဒါကြောင့်တိတ်မကြသေးခင်ကာလအတော်အတွင်းမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ပြီးအစိုးရကိုတစ္ဆာစောင့်တည်တဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုစွမ်းစမ်းတမန်ဆောင်ရွက်တဲ့ပြည်သူလူထုကယုံကြည်ကိုးစားရတဲ့ရဲတပ်ဖွဲ့အနေအထားမျိုးရောက်လာလိမ့်မယ်ဆိုပြီးညှို့လင့်လို့မရနိုင်သေးပါကြောင်းပြပြလိုက်ရပါတယ
်ခုစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့တက်ချက်အစီအစဉ်မှာရှင်အခုတော့2019နှစ်ကုန်အထူးစီစဉ်ဖြစ်ဒီတစ်နှစ်အတွင်းဂီတနဲ့ဟောလိဝုဒ်ရုပ်ရှင်အစီအစဉ်တွေမှာဘာတွေထူးထူးခြားခြားဖြစ်ခဲ့သလဲဆိုတာမအေးတနာကျော်ကစူးစီးတင်ဆက်မှာပါရှင်မင်္ဂလာပါရှင်ဒီကနေ့တော့ပြီးခဲ့တဲ့2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားလောကကပြိုပြက်လက်အခမ်းအနားတွေအလုံးစိတ်ဝင်စားဖြစ်ခဲ့တဲ့ဆိုတဲ့အကြောင်းတွေကိုပြန်ပြီးကြည့်ကြရအောင်ပါ2019ဂီတလောကကတော့ပြောစရာဖြစ်ချက်တွေအများကြီးနဲ့ဖြစ်ပါတယ်နှစ်ဆောင်မှာတော့ထုံးစံတိုင်းပဲ February လမှာ Grammy ဂီတဆုချီးမြှင့်ပွဲကျင်းပခဲ့တာပါဒီမှာကျင်းတဲ့တေးဆိုတော့ Casey McGraves က Golden Hour ဆိုတဲ့တေးတပြားနဲ့အကောင်းဆုံးတေးတပြားဆုအပါအဝင်ဆုလေးဆုရရှိခဲ့ပါတယ် Childish Gambino ကတော့အကောင်းဆုံးအတန်သွင်းတချင်းဆုနဲ့အကောင်းဆုံးတေးတချင်းဆုနှစ်ဆုလုံးကိုရသွားတာပါဒါကြောင့်မလို့သူ့ရဲ့ Rap တချင်းကဂီတလောကရဲ့ထိတ်ဆုံးလို့ပြောလို့ရတဲ့ဒီဆုချီးမြှင့်ပွဲမှာအကြီးကျယ်ပေါက်သွားတဲ့တချင်းဖြစ်ပါတယ် သူကရဲတပ်ဖွဲ့ကြမ်းကြမ်းတမ်းတမ်းလှုပ်ဆောင်မှုတွေလူမျိုးရေးခွဲခြားမှုတွေကိုဆက်ဆိုထားတာဖြစ်ပြီးတော့ဒီသချင်းကအကောင်းဆုံးအတန်သွင်းဆုနဲ့အကောင်းဆုံးတေးသချင်းဆုဆီရင်နှစ်မျိုးလုံး Grammy ဆုရတဲ့ပထမဆုံး Hip Hop သချင်းဖြစ်ပါတယ်တချင်းနာမည်က This is America ဖြစ်ပြီးတော့အကောင်းဆုံးဒေဂီတာဗီဒီယိုဆုနဲ့အကောင်းဆုံး rap တချင်းဖျော်ဖြေမှုဆုလို့လည်းရသွားတာပါ February လမှာပဲ British နိုင်ငံမှာကျင်းပတဲ့ Brit Guitar ဆုချီးမြှင့်ပွဲမှာတော့ Pop Rock အဖွဲ့1975နဲ့ DJ Kevin Harris တို့ဆုအများဆုံးရရှိသွားတာပါဆုနှစ်ဆုစီရရှိပြီးတော့ British အဖွဲ့ဖြစ်တဲ့1975အဖွဲ့ကသူတို့ရဲ့ A Brief Inquiry into Online Relationships ဆိုတဲ့ဒေတာပြားနဲ့Brit ဆုချင်းမြင်ပွဲရဲ့အမြင့်ဆုံးဆုဖြစ်တဲ့အကောင်းဆုံးတေးတပြားဆုရရှိသွားပါတယ်။မေလမှာကျင်းပတဲ့ Ivor Novolos 65ချိန်မြောက်ဆုပေးပွဲမှာတော့ American ဆိုတာ Mariah Carey နဲ့ British ဆိုတာ Dido တို့အပါအဝင်နာမည်ကြီးတချို့ဂုဏ်ပြုခံရပါတယ်။2002ခုနှစ်က Rap ဆိုတာ Eminem ရဲ့နာမည်သိကြီးတဲ့ Stan ဆိုတဲ့တချင်မှာအတန်ချိုချိုပျော့ပျော့လေးနဲ့ Melody ဆိုပြီးတော့နာမည်စကြီးလာသူကတော့ Dido ဖြစ်ပါတယ်။သူကအထူးကျွမ်းကျင်တဲ့တချင်များစုစည်းမှုစုချင်းမြင်ခင်ရပါတယ်
။ It's amazing. Like it's very very cool. And it's like it's sort of
ဒီကဲအောင်စရာကြီးပါ။အရင်မိုက်ပါလေ။ကျမတို့အရင်လိုက်သေးပဲရှိပါသေး။ဒီတချင်တွေကကျမတို့အရာရာပါပဲ။ဒီတချင်တွေကနေတစ်ဆက်အားလုံးနဲ့ဆက်ဆံလို့ရပါလေ
။ As we're fighting loving talking.
အမေရိကန်ကနာမည်သိကြီးတဲ့ Mariah Carey ကတော့နိုင်ငံတကာအထူးဆုချီးမြှင့်ခံရပြီးတော့ဒီကမ္ဘာလုံးတိုင်းဆိုင်နဲ့ချီးပြီးတော့အထူးပါရမီရင့်တန်သူဖြစ်တဲ့အများကိုတက်ရောက်မှုတွေအများကြီးပေးတဲ့တချင်တွေရေးဖွဲ့ဆက်ဆိုသူဖြစ်တယ်ဆိုပြီးတော့အတိအမှတ်ပြုခံရတာပါအခုကမှတော့ MTV Guitar Video ဆုချီးမြှင့်ပွဲကျင်းပခဲ့ပြီးတော့ဒီပွဲမှာတော့ Taylor Swift ကဆုတွေအများကြီးရသွားပါတယ်ဒီထဲမှာအကောင်းဆုံးဂီတဗီဒီယိုဆိုလဲပါဝင်တာပါ Linux X ကတော့ Old Town Road ဆိုတဲ့တခြင်းနဲ့အကောင်းဆုံးဒေသခြင်းဆိုရရှိပါတယ် American Rap ဆိုတော့ Missy Elliott ကတော့ဆယ်စုနှစ်ပေါင်းများစွာဂီတလောကမှာရပ်တည်ခဲ့တဲ့အမှုပညာရှင်အဖြစ်နဲ့ Video Vanguard ဆိုရရှိပါတယ် September လမှာကျင်းပတဲ့ဆုချီးမြှင့်ပွဲကတော့ Mercury ဆုချီးမြှင့်ပွဲဖြစ်ပြီးတော့အဲ့မှာတော့ Rap ဆိုတော့ Dave က Mercury ဆုရသွားတာပါလန်ဒန်မြို့တော်ကအပိုလိုခန်းမမှာကျင်းပတဲ့ဒီဂီတဆုချီးမြှင့်ပွဲမှာဗြိတိန်နဲ့အိုင်ယာလန်တို့မှကြုံရတဲ့နိုင်ငံရေးလူမှုရေးပြဿနာတွေနဲ့ပတ်သက်လို့မချေမနှက်ဖွင့်ဟတဲ့ကြားခဲ့ရပါတယ်။ဆုရရဲ့ဒေးဖြင့်ဖိုက်ကိုဒရမ်မှာဒေးတဲ့ပြားစွမ်းကစိတ်ဝင်မှုပြားတချို့နေရာတွေမှာတော့ဖွင့်ဟဝင်ခန့်ကျဲတခြင်းတွေဒါတွေကိုကုစားမှုစားသားတွေနဲ့တခြင်းတန်တွေကြားခဲ့ရပါတယ်။တန်ကိုရီးယားနိုင်ငံကနာမည်အကြီးဆုံး K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ BTS အဖွဲ့ကတော့2019ခုနှစ်မှာအောင်မြင်မှုတွေအများကြီးထက်ရခဲ့တာပါ။အဲဒီကတခုဆိုရင်တော့ AP လမှာသူတို့ရဲ့တချင်းတစ်ပုဒ်က YouTube စာချုပ်တင်ခဲ့တာဖြစ်ပါတယ်။ American အဆိုတော့ Halsey ပါဝင်တည်ဆိုထားတဲ့ Boy With Love ဆိုတဲ့တချင်းက YouTube ရာဇဝင်မှာလူအကြီးအများဆုံးဂီတဗီဒီယိုဖြစ်နေစာချုပ်တင်ပြီးတော့ပထမဆုံးသူတို့ဗီဒီယိုကိုတင်လိုက်တဲ့24နာရီအတွင်းမှာကြည့်ရှုသူပေါင်း84တန်းခွဲကြော်သွားတယ်လို့ YouTube ကပြောပါတယ်။ဒီလိုအောင်မြင်မှုတွေကြားမှာတော့ AP လာမှာပဲနောက်ဆုံးတေးတဲ့ပြားနဲ့တေးတဲ့ကိုနှုတ်ဆက်သွားကြသူတွေက The Cranberry စဖွဲ့ပဲဖြစ်ပါတယ်။ဒီနေ့ခါဆုံးသွားတဲ့သူတို့ရဲ့အဖွဲ့ပင်နိုင်အဆိုတော့ Dolores O'Riordan ကိုရည်စူးပြီးတော့သူတို့နောက်ဆုံးတေးတဲ့ပြားကိုအတန်အတွင်းထုတ်လုပ်ခဲ့ပါတယ်။In the end အဆုံးမတော်လို့နာမည်ပေးထားပြီးသူတို့အဖွဲ့ရဲ့ရှစ်ချက်မြောက်တေးတဲ့ပြားမှာ1990ကျော်မှာသူတို့အဖွဲ့ကိုအောင်မြင်မှုလမ်းကြောင်းပေါ်ဆပြီးတော့တင်ပေးခဲ့တဲ့တခြင်းတွေဖြစ်တဲ့ Zombie တို့ Linga တို့ကိုပါပြန်ပြီးတော့ထည့်သွင်းထားပါတယ်။သူတို့ရဲ့အဆိုတော့ Dolores O'Riordan လန်ဒန်ကဟိုတယ်ကရေချိုးခံမှာ2018ခုနှစ်တုန်းကအရက်မှုပြီးတော့ရေမွန်းသေဆုံးမသွားရခင်နောက်ဆုံးတွင်းသွားခဲ့တဲ့တခြင်းအဆုံးပါဝင်တာပါ။သူတို့ကဒီတေးတဲ့ပြားထွက်ဖို့အတွက်2018ခုနှစ်နယ်လှည့်ဖျော်ဖြေပွဲလုပ်နေတဲ့ကာလတွေကစပြီးတော့အတန်သွင်းနေကြတာဖြစ်ပြီးတော့ Dolores ဆုံးသွားခဲ့တဲ့ဆောင်းတွေမှာတော့သူနဲ့ဂီတာသမား Noel Hogan တို့နမူနာတချင်းဆက်တပုတ်သွင်းခဲ့ပြီးသွားပြီးဖြစ်ပါတ
ယ် You know Dolores wanted this album done because if when you hear the album when you hear the songs and how strong they are and she was very very excited
Dolores ကဒီတေးတပြားကိုပြီးအောင်လုပ်ချင်တာသိကြပါတယ်။ဒီထဲကတခြင်းတွေကိုနားထောင်ကြည့်ရင်ဒီတခြင်းတွေမှာသူဘလောက်အားစိုက်ပြီးလှုပ်ထားလဲဆိုတာသိနိုင်ပါတယ်။ဒီတခြင်းတွေလှုပ်ဖို့သူတိတ်ဆိတ်ပါခဲ့တာပါ။သူမဆုံးခင်ရက်ပိုင်းကပဲဘယ်နေ့ဒီတပြားထုတ်မယ်ဆိုတာရက်ရွေးနေခဲ့ကြတာပါဗျာ။
ဒီဒေတာပြကကနပြောခဲ့သလိုပဲ The Cranberries အဖွဲ့နဲ့ Dolores O'Riordan ရဲ့နောက်ဆုံးနှုတ်ဆက်ဒေတာပြလို့ဆိုရပါမယ်အစရောမာကြီးမက်ဒေါနာဂျွန်လာမှာထုတ်ခဲ့တဲ့ Madam X ဆိုတဲ့ဒေတာပြကတော့တနက်ဆန့်ကျင်ရင်ဆေးရမွေးတွေမှုနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ဒေသချင်းတွေထည့်သွင်းထားတာဖြစ်ပြီးတော့သူ့ရဲ့အဆိုကြောက်စရာမျက်မှောက်ကဘာကြီးကိုပြန်တိုက်ချင်ပုံရတဲ့သူ့ရဲ့ဆန္ဒကိုဒီဒေသပြမှာတွေ့နိုင်ပါတယ်။အသက်60ရှိပြီဖြစ်တဲ့ဖောက်ပြင်းမမက်ဒေါနာကရိုက်တာဆက်တွေ့ဆုံမင်းမြန်ရမှာတော့အခုခေတ်အခြေအနေကိုဘယ်လိုမြင်လဲဆိုတဲ့မေးခွန်းကိုတော်တော်ကိုကြောက်မိပါတယ်လို့ပြန်ပြောဖြေသွားတာပါ။
It's pretty scary. There's just the topic of gun control is a pretty
တော်တော်ကိုကြောက်စရာကောင်းပါတယ်။အရန်ကိုကြောက်စရာကောင်းတဲ့အခြေအနေမျိုးပါ။တနက်ထိန်းချုပ်ရေးဆိုတာကတော်တော်ကိုဆွေးနွေးဖို့လိုနေတဲ့ကိစ္စတစ်ခုပါ။ဒီနိုင်ငံမှာတနက်ကြောင်လူပဲနှစ်ယောက်သေနေရတယ်လေ။လူပဲနှစ်ယောက်သတ်ခံနေရတယ်လေ။ဒဏ်ရာရတဲ့သူတွေဘလောက်များနေတယ်လဲ။ဒီအမေရိကမှာတနက်ထိန်းချုပ်ရေးကိုတရားမလုပ်လို့ဘလောက်တောင်းမှဘဝတွေဒုက္ခရောက်နေကြတယ်လဲဆိုတာတွေးကြည့်ကြပါဦး။ဒါကတကယ့်ပြဿနာအကြီးကြီးပါ။ကျမအရန်စိတ်ပူပါတယ်ဒါကြောင့်မပြောဘဲမနေနိုင်သလိုမရေးဘဲလည်းမနေနိုင်ပါဘူ
းဗီဒီယိုဖွဲ့ဂီတလောကမှာမှတ်ကြောက်တင်ခဲ့ရတဲ့သမိုင်းဝင်တေးတပြားထွက်ခဲ့တာပြီးခဲ့တဲ့အောက်ဂူလာမှာတော့250ပြီးခဲ့တာပါသူရဲ့နာမည်ကျော်ဆုံးတေးတပြား250ပြည့်သမိုင်းကိုအမတ်တရပြုတ်ရဲ့အနေနဲ့ဗီဒီယိုပြည့်တဲ့တွေလွန်ခဲ့တဲ့250မှာဗီဒီယိုချက်ဖွဲ့အတန်သွင်းခဲ့တဲ့ AMI တေးတန်သွင်းစတူဒီယိုအပြင်ဘက် Abby Lanလူကူမြင်ကြမြန်ကိုရောက်လာခဲ့ကြပါတယ်။သူတို့ရဲ့တေးတဲ့ပြားနာမည်ကလည်း Abbey Road ပဲဖြစ်ပြီးတော့အဲ့ဒီကလူကူမြင်ကြမှာသူတို့အဖွဲ့သား၄ယောက်ဖြတ်ကူးနေတဲ့ပုံကကဘာကျော်တဲ့တပ်ပုံဖြစ်ပါတယ်။250ကုန်ပြုတ်အထိမ်းအမှတ်ဖြစ်နေသူတို့ရဲ့အဲ့ဒီတေးတဲ့ပြားတွေကတချင်18ပုတ်ကိုပြန်တီးထားပြီးတော့ September 29မှာပဲပြန်ပြီးတော့ထုတ်ဝေဖြန့်ချိခဲ့ပါတယ်။
I'd like to be under the sea. Oh, darling, please believe me.
Here comes the sun. Here comes the sun.
Oh, yeah. All right.
ဒီကွာလုံးမှာအောင်မြင်မှုရတဲ့ Game of Thrones ရုပ်တံဇလန်တွေတဲ့ကအဖွဲ့သားတွေဖန်တီးသူတွေကတော့2019 AP မှာသူတို့ရဲ့ရုပ်တံဇလန်တွေနောက်ဆုံးကော်ဇိုနီကင်အခမ်းအနားကိုတက်ရောက်လာခဲ့ကြတာပါ2010ခုနှစ်မှာစပြတဲ့အဲ့ဒီရုပ်တံဇလန်ကဒီကမ္ဘာလုံးအတိုင်းအတာနဲ့ပေါက်သွားခဲ့လို့အဲ့ဒီကမှာပါဝင်တဲ့မင်းသားမင်းသမီးတွေအရင်ကနာမည်မရှိတဲ့သူတွေပါနာမည်ကြီးသွားကြပါတယ်Sophia Tanner က Game of Thrones ရဲ့အဓိကဇာတ်လိုက်တစ်ယောက်ဖြစ်ပါတယ်
။ I mean, there'll be so many. I think like some of the fondest memories I have are of all of us kind of snuggled up and like
Kelly Eve ရုပ်တံဇာတ်လမ်းကတော့လုံလုံရေးအထူး agent တစ်ယောက်ဖြစ်တဲ့ Eve ကအမျိုးသမီးကျေးဇူးလူသက်သမား Villa Mel ကိုလိုက်ပြီးတော့ရှာတဲ့ဇာတ်လမ်းဖြစ်ပြီးတော့ AD လာမှာတော့သူတို့ရဲ့ဒုတိယယာတီတွေကိုစတင်လိုက်ပါတယ်။ပထမယာတီဇာတ်လမ်းတွေကတော့ Memory Sandra O ကိုဒီကမ္ဘာလုံးစုရော Screen Actors Guild စုမာရောအကောင်းဆုံးမင်းသမီးစုရရှိခဲ့တာဖြစ်ပါလေ Netflix Online ရုပ်တံလိုက်မှာ AP လာမှာစတင်ပြသတဲ့ရုပ်တံစီးရီးတစ်ခုကတော့ Our Planet ကျွန်တို့ကမ္ဘာမြေဆိုတဲ့ဇလန်တွေဖြစ်ပြီးတော့အပိုင်း၈ပိုင်းပါဝင်တာပါ British သဘာဝပတ်ဝန်းကျင်သမား David Attenborough ကအလဟတာမလုပ်ကြဖို့တာဝန်တိကြဖို့နှိုးဆော်ထားပြီးတော့သဘာဝကမ္ဘာမြေကြီးနဲ့ဘာတွေကြောင့်ကမ္ဘာမြေကြီးထိခိုက်နေရလဲဆိုတာကိုထောက်ပြထားပါတယ် Planet အမှတ်တမ်းရုပ်ရှင် series တွေနဲ့စုရရတဲ့သူတွေကအခု series ကို season ရိုက်ကူးတာဖြစ်ပြီးတော့ရေခဲတောင်တွေအရေးပြောတာကအစအစိမ်းရောင်တောအုပ်ထဲကအဖြစ်ပြက်တွေပျက်စီးမှုတွေအစုံဥရရာတီပြောင်းလဲမှုတွေကြောင့်တောအုပ်မီတဲ့တက်ရှိတဲ့ဝါတွေရာဒီဥရအပြောင်းလဲတွေမိခိုနေထိုင်တဲ့အရာတွေနဲ့လူတွေရဲ့လုံရက်ကြောင့်ဘလောက်တောင်မှဒုက္ခရောက်နေရလဲဆိုတာကိုရှင်းပြထားတာပါဒီရုပ်တံဇလန်းကိုတင်ဆက်တဲ့ David က
Care for the planet don't be extravagant don't wasteDo what you can to cut out unnecessary expenditure.
ကဘာမျိုးကိုဂယူဆိုင်ကြပါဗျာ။အပူတွေမလုပ်ကြပါနဲ့။အလဟတ်သက်အဖြစ်မခံကြပါဘူး။မလိုအပ်တဲ့ဟာတွေသုံးမပြစ်ကြဘူး။ဆင်ကျင်ကြပါ။လိုတာထက်ပိုမစားကြပါနဲ့။ဖြစ်တင်တာထက်ပိုပြီးမသွားလာကြပါနဲ့။ဒါတွေအလုံးပေါ့။ဂယူဆိုင်ပါ။တာဝန်သိကြပါ။ကဘာမျိုးရဲ့နိုင်ငံသားတွေအတွက်ဂယူတစ်ဆိုင်ပြုမှုကြပါ။ ျွန်တော်တို့အတွက်နေစရာဆိုလို့ဒီကဘာမြေတစ်ခုပဲရှိပါတယ
်အခုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာပဲအင်ဂျီရောပြန်ကြားရေးအရာရှိဖြစ်နေတာဝန်ယူခဲ့တဲ့ရှွန်စပိုင်ဆာကတော့အလောက်ကထွက်လို့သတင်းစာရှင်းလင်းပွဲတွေမှာမတွေ့ရတော့ပေမဲ့လည်းစက်တင်ဘာလမှာ TV ဖန်သားပေါ်ပြန်တော့ရောက်လာခဲ့တာပါဒီတစ်ခါတော့ကောက်ရင်းရင်နဲ့တွေ့နေကြပုံစံမျိုးကနေလုံးဝပြောင်းသွားပြီးတော့အနုမျိုးစိမ်းအောင်အတော်လက်တွေပါတဲ့အင်ဂျီနဲ့ Dancing with the Star အစီအစဉ်မှာပါဝင်ပြီးတော့အကပြိုင်ခဲ့တာဖြစ်ပါတယ်။သူအဲ့လိုအကပြိုင်တာမတင်တော့ဘူးဆိုတဲ့ဝေဖန်တဲ့နေလဲတော်တော်ထွက်ခဲ့တာပါ။ Walt Disney ကုမ္ပဏီကတော့နိုဝင်ဘာလမှာပဲ American ပြည်သားစုကနေဒါနဲ့ Netherlands နိုင်ငံတို့မှာသူတို့ရဲ့ online ရုပ်သံလိုင်းကိုစပြီးတော့လွှင့်လိုက်ပါရဲ့။
Something extraordinary.Something exciting. Something authentic and true.
လာစင်ကြီးတလ9ဒေါ်လာဖြစ်ပြီးတော့သူတို့ရဲ့ရုပ်ရှင်နဲ့အများကြီးကြည့်လို့ရမှာပါ။လာမယ့်9နှစ်အတွင်းမှာသူတို့ကိုကြည့်ရှုမဲ့ရုပ်သံပရိသတ်ကတန်း60ကနေတန်း90အထိရအောင်လုပ်မယ်လို့သူတို့ကရင်းနှီးမြှုပ်နှံသူတွေကိုပြောပါတယ်။ Disney က online ရုပ်သံ line မှာဈေးကွက်ကိုအုပ်ဆိုးထားတဲ့ Netflix ကိုရှင်ပြိုင်နေတာဖြစ်ပါတယ
်။ If I may offer two pieces of advice.Never turn your back on true love.
And the second?
Watch out for your family.
They mean well.
No, they don't.
ပေါ်မှာအကြီးဆုံး online ရုပ်သံလိုင်းဖြစ်တဲ့ Netflix မှာတော့တော်တော်ကိုအောင်မြင်မှုရထားတဲ့ The Crown ရုပ်သံဇာတ်လမ်းကနိုဝင်ဘာလမှာပဲတတိယရာသီစတင်လိုက်ပါရဲ့ဒီတစ်ခါတော့ဘီယမာကြီးနေရာမှာမင်းသမီးပြောင်းပြီးတော့သုံးထားတာပါဘီယမာကြီးဖြစ်တဲ့တရုတ်ဆောင်တဲ့ Olivia Colman က The Favourite ဆိုတဲ့ဗြိတိသျှဘီယမာကြီး Elizabeth အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်တွေပဲဒီနှစ်ထဲမှာပဲအကယ်ဒမီရထားသူဖြစ်ပါတယ်မြမအရေးတွေကိုအများနဲ့စိတ်ဝင်စားနေလှုပ်ပေးခဲ့တဲ့အိုင်ယာလန်က YouTube Rock အဖွဲ့ကတော့ Full Star ဆိုတဲ့စစ်တမ်းကောင်ကုမ္ပဏီရဲ့စမ်းစစ်ချက်တစ်ခုမှာဆယ်နှစ်အတွင်းမှာကမ္ဘာလှည့်ဖျော်ဖြေပွဲတွေမှာအအောင်မြင်ဆုံးအဖွဲ့ဖြစ်နေတွေ့ရပါတယ် YouTube အဖွဲ့ကအဲ့ဖျော်ဖြေပွဲတွေကနေပြီးတော့ဒေါ်လာတန်းတထောင်ကျော်ဝင်ငွေရခဲ့လို့ Rolling Stone အဖွဲ့ကိုကြော်သွားတာပါ Rolling Stone ကနံပါတ်1နေရာမှာရှိပြီးတော့အဲ့ဒီနောက်မှာတော့ Ed Sheeran နောက်ပြီး Taylor Swift နဲ့ Beyoncé တို့အတီးတီးလိုက်ပါတယ်Bon Jovi, Paul McCartney, Coldplay, Bruce Springsteen တို့လည်းဖျော်ဖြေပွဲတွေကနေငွေဝင်ဆုံးဂီတသမား10ယောက်ရင်းနှီးမှာပါဝင်တာပါ။ဒါနဲ့ British Rock အဖွဲ့ဖြစ်တဲ့ Coldplay ကတော့သူတို့အဖွဲ့ဟာပတ်ဝန်းကျင်ထိခိုက်မှုမဖြစ်စေချင်လို့နေလက်ဖျော်ဖြေပွဲတွေလိုက်ပြီးမဆိုးတော့ဘူးလို့ပြောသွားခဲ့ပါသေးတယ်။သူတို့ရဲ့နောက်ဆုံးဖျော်ဖြေပွဲကတော့ Daniel Miro ကသဘာဝသမိုင်းပြတိုင်းမှာကျင်းပသွားခဲ့ပါသေးတယ်။ပါရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewe မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewe bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါတယ်ရှင
်။မေတ္တနာကျော်ရဲ့2019ခုနှစ်အကုန်အထူးစီစဉ်ပါရှင်။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါ။ကလေးငယ်တွေချီထွေးကင်ကြွယ်လို့မကောင်းနဲ့လစ်သူရင်းကြီးနိုင်ငံကခရစ်စမတ်တစ်ပင်တစ်ပင်အကြောင်းပြပြချင်ပါတယ်။ကလေးတွေနဲ့ဝဝထားတဲ့အကြောင်းကတော့ဒီတစ်ပင်မှာကြားတွေ၊ကက်ချေးတွေ၊မီးချစ်တွေ၊ကြည်စံခွန်တွေနဲ့အလှဆင်ထားလို့ပါ။ဒီခရစ်စမတ်တစ်ပင်ကိုလစ်သူရင်းနိုင်ငံ Julius နိုင်ငံကလေးစိတ်မှာပြသထားတာဖြစ်ပြီးတစ်ပင်ချိန်မှာတော့ cheese တင်ကဲလှီးတဲ့ဓာတ်နဲ့လှုပ်ထားတဲ့ကြက်တစ်ခုတက်ဆင်ထားပါတယ်။ဒီတစ်ပင်ဟာအမြင့်၅ပေလောက်ရှိပြီးလေစိတ်မှာခီးသွွားရိစီကတင်းစီရမိတဲ့ပစ္စည်းတွေနဲ့ကြီးပဲလှုပ်ထားတာပါ
ဒီသစ်ပင်ကိုတိဆောက်ဖို့သတင်းပတ်အနည်းငယ်လောက်သုံးခဲ့ရပြီးတော့ခီးသွားရိအနေနဲ့6စင်တီမီတာထက်ပိုရှည်တဲ့ခြုံရတဲ့ကရိယာတွေတည်ဆောင်လို့မရဘူးဆိုတာကိုသတိပေးခြင်းနဲ့ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာလို့လေးစိတ်လုံချိုကြီးအကြီးအကဲကပြောပါတယ်။ခီးသွားရိအနေနဲ့နှစ်သက်ကူတဲ့အချိန်အထိဒီခရစ်စမတ်သစ်ပင်နဲ့အတူဓာတ်ပုံတွဲရိုက်နိုင်ပါပါရှင
်။ပြီးခဲ့တဲ့အပတ်ဟန်ဂေရီနိုင်ငံဘူဒပက်စ်မြို့တော်မှာခရစ်စမတ်အကျိုးအထိမ်းအမှတ်အဖြစ်လူ80လောက်အတွင်းငံအင်ဂျီဘောင်းမီအနီရောင်တွေနဲ့အပြေးပြိုင်ခဲ့ကြပါတယ်။စောင်းရသည့်အေဂျင့်လာတဲ့အချိန်မှာအခုလိုအင်ဂျီဗလာအတွင်းငံလေးတွေနဲ့ Naked Center Run ကိုပြေးခဲ့ကြတာပါ။သူတို့ဟာမြို့လယ်ကောင်းကိုဖျက်ဆန်းပြေးခဲ့ကြပြီးလမ်းခီးတစ်လျှောက်ရက်ကြည့်နေသူတွေကိုကပြတာ၊လေ့ကျင့်ခန်းလုပ်ပြတာ၊တကြားလုံးပေးဝေတာတွေလုပ်ခဲ့ပါတယ်။အခုလိုစင်တာအပြေးပြိုင်ပွဲကိုကျင်းပတာ18ချိန်မြောက်ရှိနေပြီဖြစ်ပြီးအမေရိကန်နိုင်ငံကခရစ်စတန်မဟေကဒီအပြေးထုံးစံကိုအမေရိကန်နိုင်ငံဘော့စတွန်မြို့ကအပြေးပွဲတွေကိုအားကျပြီးဟန်ဂေရီနိုင်ငံမှာစတင်ခဲ့တာပါဒီအပြေးပြိုင်ပွဲဟာနှစ်စဉ်နှစ်တိုင်းမတူညီတဲ့ပရဟိတအဖွဲ့တွေအတွက်အလှငွေကောက်ခံလှူဒန်းလေးရှိပြီးတော့ပါဝင်သူတွေအနေနဲ့အရေးတန်ကိုသိမ့်မခံရဘူးလို့ပြောပါတယ
်လဗ်နိုနိုင်ငံကဆက်ကမျိုးမှာခရစ်စမတ်စစ်ပင်တစ်ခုကိုတော့ပလတ်စတစ်ဘူးတွေနဲ့ဖန်တီးထားပါဗျ။ပလတ်စတစ်ရေတံဘူးတသိန်းနှစ်သောင်းကိုအသုံးပြုပြီးကာရိုလင်းရှက်ပတီနီနဲ့သူ့ရဲ့အဖွဲ့တွေကဖန်တီးခဲ့ကြတာပါ။ရှက်ပတီနီဟာမနစ်ကတည်းကရေတံဘူးကုန်တွေကိုစုဆောင်းခဲ့ပြီးတော့ဒီမနစ်ကသူ့သမီးလေးအတွက်ရေတံဘူး900လောက်သုံးပြီးခရစ်စမတ်စစ်ပင်တစ်ပင်ကိုလှုပ်ပေးခဲ့ပါဗျ။ဒီနှစ်မှာတော့တငယ်ချင်းတွေမိသားစုတွေရဲ့တိုက်တွန်းမှုကြောင့်တီးတဲ့ကြီးရဲ့စစ်ပင်ကြီးတစ်ပင်တည်ဆောက်ဖို့ဖြစ်လာခဲ့တာပါ။2019ခုနှစ်တနှစ်ပတ်လုံးပလတ်စတစ်ဘူးကုန်တွေစုဆောင်ခဲ့ပြီးအွန်လိုင်းကနေလည်းအလှူခံခဲ့ပါတယ်။အမြင့်မီတာ30နီးပါးရှိတဲ့ဒီပလတ်စတစ်ခရစ်စမတ်သစ်ပင်ကြောင့် Guinness ကဘာမှတ်တမ်းစံချိန်တင်နိုင်လိမ့်မယ်လို့လည်းသူကမျှော်လင့်ထားပါတယ်။ဆွန့်ပြစ်ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့အရေးကြီးတဲ့အကြောင်းသတင်းစကားပေးပို့လိုတာဖြစ်ပြီးတော့ဒီပလတ်စတစ်ဘူးတွေကိုပြန်လည်အသုံးပြုဖို့စက်ရုံတစ်ခုကိုပေးပို့သွားဖို့ဖြစ်ပြီးဘူးဖုံးတွေကိုလည်းအစိုးရမဟုတ်တဲ့ပရိုက်တာအဖွဲ့တစ်ခုကိုလှူဒန်းသွားမှာဖြစ်ပါတယ်ရှင်။
ထွေထွေဆံပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ထွေထွေနဲ့ကိုငိမ့်ချန်တို့ကတင်ဆက်ခဲ့တာပါရှင်။တင်းနာနေနနခင်အတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတင်ဆက်မှာပ
ါ။ဆန္ဒပြပွဲမလုပ်ကြဖို့အစိုးရကတားမြစ်နေတဲ့ကြားကပဲအငင်းပွားပွဲအိန္ဒိယနိုင်ငံရဲ့နိုင်ငံသားဥပဒေတစ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေတင်းတင်းကုန်နေကဆက်လက်ပြုလုပ်ခဲ့ကြပါတယ်။သူတို့ကိုစန့်ကျင်တဲ့ဥပဒေလို့မွတ်စလင်တွေကရှုံ့နေနေတဲ့အဲ့ဒီနိုင်ငံသားဖြစ်ခွင့်ရှိရေးဆိုင်ရာဥပဒေမူကြမ်းကိုအိန္ဒိယလွှတ်တော်ကအတည်ပြုပေးခဲ့ပြီးတဲ့နောက်ပိုင်းသတင်းနှစ်ပတ်ကြာပြုလုပ်ခဲ့တဲ့အကြမ်းဖက်ဆန္ဒပြပွဲတွေအတွင်းအနည်းဆုံးလူ23ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံကဝင်ရောက်လာသူလူနည်းစုတွေကိုနိုင်ငံသားဖြစ်ခွင့်ပြုရေးကိစ္စမှာဘာသာရေးအရခွဲခြားမှုတွေရှိနေတယ်ဆိုတဲ့အစိုးရဥပဒေတစ်ကိုစန့်ကျင်ကန့်ကွက်တဲ့သူတွေထဲမှာအမျိုးသမီးတွေလည်းတက်တော့ကြွားပါဝင်နေကြတာဖြစ်ပါလေဒီဇင်ဘာ26ရက်နေ့မှာကြာရောက်မဲ့ကင်မျိုးသားနှစ်တစ်ခုနှစ်ခါသမယအဖြစ်ကင်ယူကင်မျိုးသားအစည်းအရုံးကကြေညာချက်ထုတ်ပြန်လာမှာကင်မျိုးသားအစည်းအရုံးကရဲ့ပါဝင်တိုင်းနာလက်ကင်ဖွဲ့စည်းတချို့ဟာလက်နက်ကင်တိုက်ပွဲဝင်နေတဲ့နေလန်ကိုရပ်ဆန်းပြီးအပြစ်ခတ်ရဆဲရေးအတွက်အစိုးရနဲ့နိုင်ငံရေးနေလန်အရာဆွေးနွေးလျက်ရှိကြောင်းဒါပေမဲ့အပြစ်ခတ်ရဆဲရေးခြင်းဟာညီညာရေးကိုအေကန်အမှန်ရရှိခြင်းမဟုတ်ကြောင်းစစ်မှန်တဲ့ညီညာရေးရရှိအတွက်ကင်မျိုးသားလူကြီးပြင်ပြည်တော်စုအတွင်းနေထိုင်လျက်ရှိတဲ့တိုင်းသားလူမျိုးတိုင်းကိုလေးစားအတိအမှတ်ပြုပြီးလွတ်လပ်မှုဒဏ်တူမှုအပြင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရေးကိုရရှိတဲ့အချိန်မှသာဖြစ်ပေါ်မယ်လို့ဖော်ပြထားပါတယ်။ကရင်မျိုးသားနှစ်တကူနေဟာကရင်လူမျိုးတွေရဲ့ယဉ်ကျေးမှုဒလေးထုံတမ်းအစဉ်လာနဲ့အညီနှစ်ပေါင်းရာနဲ့ချီပြုလုပ်ခဲ့တာမှာပြုလုပ်ခဲ့တာဖြစ်ကြောင်းဒီဇင်ဘာ26ရက်နေ့မှာကြာရောက်တဲ့2959နှစ်မြောက်ကရင်မျိုးသားနှစ်တကူနေဖြစ်ကရင်မျိုးကရင်မျိုးသားစီရင်ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒုစီဖိုးကပြုပို့တဲ့သုံးဝန်လာရမှာဖော်ပြထားပါတယ်ခင
်။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့Jimmy Cooks ပါရှင်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြတဲ့ကဘာတော်ကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပ
Thank you. This program has come to you from the Voice of America, Washington.